မွန်ပြည်နယ်ရေးမြို့နယ်လမ်းမြို့မှာရဲစခန်းတွင်းကတနက်နေ့ပြစ်ခတ်ခဲ့လို့ပရဟိတလူငယ်တယောက်သေဆုံးခဲ့ပါတယ်။ရဲစခန်းသားရောက်လာသူကိုမသိငါလို့တနက်နေ့ပြစ်ခတ်ခဲ့တာလို့ရဲစခန်းဘက်ကပရဟိတအဖွဲ့ကိုတုံ့ပြန်ပြောဆိုခဲ့တဲ့အကြောင်းသိရပါတယ်။ရန်ကုန်ကပြည်ပွဲတရင်ကိုမဆုမပြောပြပေးပါမယ်။
ဇူလိုင်လ30ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေည7:30ဝန်းကျင်မှာမွန်ပြည်နယ်ရေးခရိုင်ထဲမှာရှိတဲ့လမိုင်းမြို့ရဲစခန်းအတွင်းကနေတနက်နေ့ပြစ်လိုက်လို့လူငယ်တအူးအသက်ဆုံးခဲ့ရပါတယ်။တေဆုံးသွားသူရဲ့ရုပ်အလောင်းကိုလာပြီးတော့တည်ယူဖို့လမိုင်းပရဟိတလူငယ်များအဖွဲ့စီကိုရဲစခန်းကနေအကူအညီတောင်းပြီးတော့ဆက်သွယ်ခဲ့ပါတယ်။တနက်နေ့ပြစ်ခတ်ခံရလို့တေဆုံးသွားသူရဲ့ရုပ်အလောင်း ပစံကနေပြောနေတော့ပဲစခန်းကိုမတင်ကြလို့ပြစ်တက်လိုက်တာတော့ပဲသူတို့ဆွဆွချမ်းအဲ့ဒီအဲ့ဒီတိုင်းမရှိကြဘူးလူတို့ပြစ်ပြီးတော့စိုက်တာတဲ့ကိုသူဖုံးဆက်တယ်ပေါ့နော်ငါတို့စခန်းကိုချင်းကတ်လာလို့ငါတို့တနက်နေ့ပြစ်တက်တာသေတော့ပြီးအဲ့ဒါကြောင့်ဒီဒီရောက်လာကိုသိအောင်ချက်ပို့ပေးပါတော့သူနေသားတော့ကျွန်တော်ဆိုရတာကျွန်တော်ငိုရမှကျွန်တော်တင်းတာဖြစ်မှကျွန်တော်တိတယ်ပေါ့လေအဲ့ဒါဟုတ်
တေဆုံးသွားတဲ့သူဟာအသက်21နှစ်အရွယ်ရှိတဲ့မောင်လင်းအောင်ဖြစ်ပါတယ်သူအတင်းရုံးကနေနေအိမ်ကိုပြန်တဲ့လမ်းမှာအခုလိုမျိုးတနက်နေ့ပြစ်တက်ခံလိုက်ရတာလို့ပြောပါတယ်ရဲစခန်းဘက်ကသူတို့နဲ့တနက်နဲ့ပြစ်လိုက်လို့ရဲစခန်းဘက်ကသူတို့တနက်နဲ့ပြစ်လိုက်လို့လူတယောက်တေသွားတယ်ဆိုတာကိုအတိအကျပြောထားပေမဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအခုချိန်ထိတာဝန်ယူတာမျိုးမရှိသေးဘူးလို့ဒေသခံတွေကသိရပါတယ်ပရဟိတအတင်းသားတူအခုလိုမျိုးတနက်နဲ့ပြစ်ခတ်ခံရလို့တေဆုံးသွားတဲ့ဖြစ်ရပေါ်အမှန်တရားပေါ်ပေါက်တဲ့အထီဆောင်ရွက်သွားမယ်လို့လမိုင်းပရဟိတအတင်းအဖွဲ့ဝင်တွေကပြောပါတယ်လမိုင်းမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးကိုဩဂုတ်လ2ရက်နေ့ဒီကနေ့မှာတွားရောက်ခဲ့တဲ့အသင်းရဲ့အတွင်းရေးမှူးကိုနိုင်ဝင်းကအမှန်တရားပေါ်ပေါက်နိုင်မှုကြိုးပမ်းသွားမယ်လို့ပြောပါတယ်
။ကျွန်တော်အခုခုလဆွဲအောင်ရုံးသွားတဲ့ဒေလန်ကျောင်းတွေဝင်ရမှမသိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာအခုကြီးတောင်းနေတော့ပြောပြရဖြစ်ကြောင်းအကုန်စင်အမှန်တရားကိုကျွန်တော်အားလုံးပြောပြတယ်။ဒီဖြစ်စင်နဲ့ပတ်သက်ပြီးတော့အမှန်တရားတစ်ခုထွက်ပေါ်လာရင်ကျွန်တော်ရှင်းတယ်။ရှင်းရှင်းပြောရရင်ဗျာသူအမ်ဒီဖြစ်စင်နဲ့အားလုံးကသူအကုန်လုံးကြပ်ပြီးတော့ဒီအကောင်သိပြီပါပြီသူကျွန်တော်ကိုပါမေးလို့ဆိုတော့အိုင်းကနေတမတ်ကန်ထွက်တဲ့အခါမှာရက်ကွက်ကတော့ကြားပါပဲသူပြောတယ် MC ဒီဥစ္စာကလည်းအတန်ကြီးမဟုတ်ဘူးအတန်အကျယ်တယ် MC နဲ့ပြည့်တယ်ဆိုတော့ကျွန်တော်တို့ဘာသနာနဲ့ပြည့်မှန်းတော့ကျွန်တော်မသိဘူးလေသူကသိတယ်လေသူကသိတယ်ဆိုတာကဒါရဲတွေကသူ့ကိုပြောပြတာဖြစ်မှာပေါ့ဘာသနာနဲ့ပြည့်တယ်ဆိုတော့ကျွန်တော်မသိဘူးကျွန်တော်သိတာတမတ်နဲ့ပြည့်တာပဲကျွန်တော်သိတာ
လမိုင်းရဲစခန်းမှာရှိတဲ့တာဝန်ရှိတဲ့သူတွေကစခန်းသားရောက်လာတဲ့သူကိုအော်ဟစ်သတိပေးခဲ့ပြီးတော့တနက်နဲ့ပြစ်တက်ခဲ့တဲ့ဖြစ်စဉ်မှာတနက်တန်ကြားရတဲ့သူရှိတယ်လို့မျက်မြင်တွေ့သူတချို့လည်းရှိခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်တက်သေးထွက်ပေးနိုင်မှုကိုမဝင်မရဲဖြစ်နေတယ်လို့ကိုနိုင်ဝင်းကပြောပါတယ်
။သူပြောတယ်အဲ့ဒီရက်ကွက်ကတော့ကြားပါပဲတဲ့ကျွန်တော်အစုပြောလိုက်တယ်ရက်ကွက်ကတော့ကြားတာဟုတ်တယ်ဒါပေမဲ့အချို့ကျွန်တော်နယ်ဘက်ကလူတွေကကြောက်ကြတာမပြောရဲကြဘူးမပြောရဲတဲ့ခါကျတော့အချို့တွေကအော်မကြားဘူးလဲပြောတယ်လူရှိတယ်လို့ကြားခဲ့တယ်ပြောတယ်လူလည်းရှိခဲ့တယ်မျက်မြင်တက်တယ်လည်းရှိတယ်ဒါပေမဲ့လို့သူပြောမပြောတော့အစားတော့ကသူပြောပြမယ်သူကျွန်တော်တို့ကိုပြောတတ်တာပြီးတော့ဒီဒါပေမဲ့ရုံးလို့ပါသူတော့အမှသူအကြောက်နေတာအဲ့လိုဟာမျိုးတွေရှိတယ်
တေဆုံးသွားသူမောင်လင်းအောင်ရဲ့ရုပ်အလောင်းကိုဩဂုတ်လ၁ရက်နေ့မနေ့တုန်းကတင်းကြိုခဲ့ပါတယ်မိသားစုဝင်ပရဟိတအဖွဲ့ဝင်တွေနဲ့အသည့်မိတ်ဆွေတချို့ပဲလိုက်ပါပို့ဆောင်ခဲ့ပါတယ်လမိုင်းမြို့မှာရဲစခန်းကနေတနက်နဲ့ပြစ်ခတ်လို့လူသေးဆုံးတာကဒါကပထမဦးဆုံးအကျင့်ဖြစ်ပါတယ်။တရက်ကျော်ကြာလာတဲ့အချိန်ထိတေဆုံးခဲ့သူနဲ့ပတ်သက်ပြီးဆက်သွယ်အကြောင်းကြားလာတာမရှိသလိုတာဝန်ယူတာလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။ပရာဟိတအဖွဲ့တွေဘက်ကတော့သူတို့ရဲ့အသင်းသားအသက်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်ဖို့ကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင်။